နှစ်ဆင်ကျင်းပတဲ့ဒီ NATO မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာလစ်သအေးနီးယားမြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ NATO ထိပ်သီးအစည်းအဝေးမှာတော့ရုရှားရဲ့ဒီယူကရိန်းကျူးကျော်စစ်ဟာအဓိကဆွေးနွေးချက်တစ်ခုဖြစ်လာပါလိမ့်မယ်။ဗြိတိန်ပါဝင်နိုင်ငံပေါင်း123နိုင်ငံကတားမြစ်ထားတဲ့စင်ကဲပေါက်ကွဲစီတဲ့ cluster bomb တွေကိုအမေရိကန်ကယူကရိန်းကိုပေးပို့မယ်ဆိုတဲ့ကိစ္စဟာလည်းဒီအစည်းအဝေးမတိုင်ခင်မှာလွှမ်းမိုးနေပါတယ်။ဒီမတိုင်ခင်ကတော့သမ္မတဘိုက်ဒန်ဟာဗြိတိန်နိုင်ငံလန်ဒန်မှာထောက်နာပြီးတော့ Charles Bean ကိုရောဗြိတိန်ဝန်ကြီးချုပ်နဲ့ပါတွေ့ဆုံပါတယ်။ဝန်ကြီးချုပ်ဆူနန်နဲ့တွေ့ဆုံခဲ့ကြမှာတော့ဗြိတိန်ရဲ့ဆက်ဆံရေးဟာကြောက်ဆောင်ကြောက်ခဲလိုမျိုးခိုင်ခိုင်မာမာရှိနေတယ်လို့သမ္မတဘိုက်ဒန်ကပြောခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့ယူကရိန်းကိုစင်ကဲပေါက်ကွဲစေတဲ့ cluster bomb တွေထောက်ပံ့မယ်ဆိုတဲ့အပေါ်မှာအမေရိကန်ရဲ့ Britain အပါအဝင်မဟာမိတ်တွေအကြားမှာသဘောကျလဲမှုတွေကတော့ရှိခဲ့ပါတယ်။လူအများအများသိစေနိုင်တဲ့ cluster bomb အသုံးပြုမှုကို Britain အပါအဝင်နိုင်ငံပေါင်း123နိုင်ငံကတားမြစ်ထားတာပါ။ NATO အဖွဲ့အစည်းရဲ့မူပေါင်းအပြင်ကနေပြီးတော့ယူကရိန်းရဲ့ရေရှည်လုံခြုံရေးအာမခံချက်ပြီးနိုင်ဖို့နီလန်းရှာဖွေရေးကိုအမေရိကန်သမ္မတနဲ့ Britain ဝန်ကြီးချုပ်နှစ်ဦးတို့ကအလေးပေးပြောခဲ့ကြပါတယ်။ယူကရိန်းဟာ NATO အဖွဲ့ဝင်ဖြစ်လာဖို့အဆင်သင့်မဖြစ်သေးဘူးလို့ယူဆတဲ့အကြောင်းသမ္မတဘိုက်ဒန်ကပြောခဲ့ပါတယ်။ NATO အဖွဲ့ဝင်ဖြစ်ရေးယူကရိန်းအနေနဲ့ပြုပြင်ပြောင်းလဲစရာတွေရှိသေးတယ်လို့ပဲ။တစ်ချိန်တည်းမှာတော့ရုရှားစစ်မပြီးပြတ်တည်းပဲနဲ့ယူကရိန်း NATO အဖွဲ့ဝင်ဖြစ်လာမယ်ဆိုရင်တော့ဒီစစ်ထဲကို NATO တစ်ခုလုံးကိုပါဆွဲသွင်းတယ်လို့ဖြစ်လိမ့်မယ်လို့သမ္မတဘိုက်ဒန်ကထောက်ပြပါတယ်။ဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံမှုပြီးမှာတော့အမေရိကန်သမ္မတဘိုက်ဒန်ဟာဝင်းစတန်နန်တော်ကိုသွားပြီးတော့ Charles Bean နဲ့တွေ့ဆုံပါတယ်။အဲဒီမှာတော့ဥတီရာသည်ဖောက်ပြန်မှုတိုက်ဖြည့်ရေးအတွက်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကယင်းနှိမ့်နှံ့မှုတွေတိုးမြင့်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါရခင်ဗျာ။